COVID-19 ကမ္ဘာ့ရောဂါကြောင့်ထိုင်းနိုင်ငံတွင်စီးပွားရေးထိခိုက်မှုတွေနဲ့အတူချွန်ဘူရီခရိုင်ကတရားအိတ်ဆက်ရုံမှာမြန်မာလူသမား1000ကျော်ခန့်ဒီရက်ပိုင်းတွင်အလုထုတ်ခံရတဲ့အခြေအနေတွေကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံတည်းကိုနှစ်နိုင်ငံသဘောတူညီချက်နဲ့လာကြတဲ့လူသမားတွေကချွန်ဘူရီခရိုင်ဘက်မှာတော့အလုသမား1000လောက်ကိုဒီရက်ပိုင်းတွင်အလုရှင်ကစီးပွားရေးအခက်အခဲကြောင့်လူသားအင်အားလျှော့ချလိုက်တာပါဒီအတွက်နိနာရေးရဖို့ကိစ္စတွေဆောင်ရွက်မယ်ဆိုရင်လေကိုဗစ် -19 အရေးပေါ်ကာလမှာလူစုလူဝေးနဲ့ရုံးတွေကိုတွားရောက်ပြီးတိုင်ကြားဖို့တွေလည်းအခက်အခဲရှိနေပါတယ်။ဧပြီလ15ရက်ကျော်မှပြန်လာဖို့အတွက်မြန်မာအစိုးရဘက်ကပြောပြီးနှစ်ဖက်နယ်စပ်တရားတွေလည်းပိတ်ထားတာကြောင့်ပြန်ဖို့ကလည်းခက်နေပါတယ်။အလုပ်ဖြုတ်ခံရတဲ့အလုပ်သမားတွေအနေနဲ့တရားခွင်နာနဲ့နေရက်ကိုပြန်ဖို့အတွက်စီစဉ်နေကြတယ်ဆိုပြီး AAC အလုပ်သမားကူညီရေးအဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကအခုလိုပြောပြပါတယ်
။အချွန်ဘူလီကကျွန်တော်တို့တဲ့အိတ်ဆက်ရုံပေါ့နော်ဒီတဲ့ရုံကလူပေါင်း1000လောက်ကိုလုတ်ချင်ရရနာလိုက်တာဒါမဲ့အလုတ်ချင်ကဘာပြောလဲဆိုတော့အဲ့ဒီလူသမားတွေအခန်းထဲမှာပဲနေရမယ်ဘာပြန်ခွင့်လည်းမရဘူးအပြင်လည်းထွက်ခွင့်မရဘူးဆိုင်းဆူရကကြီးညာထားတာကသူတို့ကကိုဝင်းနိုင်ကြီးယောဂပုံမိတဲ့ဆက်ရုံမှာလုတ်ပိတ်ရမယ်ဆိုရင်သူကအဲ့ဒီလူသမားကိုသူတို့ဥပဒေနဲ့ညီမျှတဲ့အတွက်အစိုးရကနေသူကထောက်ပံ့မယ်90ရာခိုင်နှုန်းလုတ်အားကရဲ့90ရာခိုင်နှုန်းဒါမှမဟုတ်တလောက် 5000ဒါကတူကကိုဗစ် -19 ရောဂါကိုအဲ့ဆက်ရုံမှာကိုမိွားပြီးတော့ဆက်ရုံကပိတ်ရရလေဆိုရင်သူကအဆိုးရထောက်ပံ့မယ်ဆက်ရုံလုပ်ငန်းရှင်ကဒါမှသိကြမလို့ဘူးအခုကတူကအဲ့ဒီရောဂါကိုအကြောင်းပြပြီးအလုပ်တွေထုတ်တာကလုပ်ငန်းရှင်ကသူ့ဘက်သူကိုစီးပွားရေးမဲ့လက်ပတ်နိုင်လို့ထုတ်တာဒါကိုသွားပြီးစောပါတီကန်လေးကျွန်တော်တို့သက်ဆိုင်ရာအလုပ်မကကွယ်ရေးပတ်တိုင်တဲ့ခါကြလဲသူတို့ကအွန်လိုင်းရပဲတိုင်ပေးတယ်သူအုပ်စုနဲ့တွက်တိုင်လို့မရဘူးသူတယောက်ချင်းနဲ့တွက်တိုင်လို့မရအဲ့တော့အလုပ်သမားကြီးအကြီးကျယ်ထောင်နဲ့ချီပြီးဒုက္ခရအောင်အဲ့ဒီလုပ်သမားပေးကြတာကတိုင်ခွင့်လည်းမရဘူးအလုပ်လည်းထုတ်တယ်ဆိုဗမာပြည်ကိုပြန်ရမှာတရားဖွင့်တာကိုစောင့်နေတာအဲ15ရက်နေ့တရားဖွင့်တာနဲ့ခုပြန်ရမှာလူသမားတွေက
အခုအချိန်မှာထိုင်းနိုင်ငံမှာအရေးပေါ်ကာလထုတ်ပြန်ထားပြီးညမထွက်ရအမိန့်ထုတ်ပြန်ထားတယ်လို့နယ်စပ်ပြန်တဲ့ကားလိုင်းတွေလည်းပိတ်ထားပါတယ်ဒါအပြင်တပ်ခရိုင်မှာလည်းမြန်မာရှေ့ပြောင်းလူသမားတွေနဲ့ဌာနေတိုင်းရင်းသားတွေခီးသွွာလာခွင့်တွေမလုပ်ကြဘို့ကြေညာချက်ထုတ်ပြန်တားဆီးထားပါတယ်တစ်ချိန်တည်းမှာပဲကက်ယောဂါဘေးကြောင့်ထိုင်းနိုင်ငံအတွင်းမှာကုန်ကျင်းမရလို့ပိတ်ပစ်လိုက်ရတဲ့စက်ရုံတွေအများအပြားရှိလာတယ်လို့ကုန်ကျော်တွေကိုနိုင်ငံတကာကလည်းမမာယူတော့တာကြောင့်လုံသားတွေရှော့ချရတဲ့စက်ရုံတွေလည်းရှိလာနေပါတယ်ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ